Welcome to the Voice of America in Burmese.
ဒီရန်ပေါင်းခင်ဝဲညတညဖြစ်ပါသည်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American အတန်းကနေ2023ခုနှစ် August လ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းလိုမီတာ32 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါအညာနားဆင်မဲ့သတင်းတွေထဲမှာတော့အန်ယူဂျီနဲ့ဆက်ဆံလို့ဆိုပြီးအရှိတီမော်တန်ယုံတာဝန်ခံကိုစစ်ကောင်စီကနှင်ထုတ်လိုက်ပါတယ်။ဩစတြေးလျနိုင်ငံကဒီကနေ့ပူးတွဲစီးရေးလေ့ကျင့်မှုမှာလေရင်ပြည့်ချက်ရာကအမေရိကန်မရိန်းစစ်တီ3တိုက်ဆုံသွားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြောပြမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်နဲ့ဒူရန်ဂျာအရေးစတွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့
2021ခုနှစ်အာဏာသိမ်းခဲ့တဲ့အခုမြန်မာနိုင်ငံတဝန်းလုံးမှာကျွန်တော်တို့အခုဖြစ်ပျက်နေတဲ့ဆေးရဆွေးမှုကျူးလွန်မှုတွေလူသားမျိုးနွယ်ပေါ်မှာကျူးလွန်နေတဲ့ပြစ်မှုတွေနောက်တစ်ခါဒီခုနတပ်ဖြတ်နေမှုတွေကိုကျွန်တော်ကြည့်တဲ့အခါကျတော့ရိုဟင်ဂျာလူမျိုးကိုလုခေတာနဲ့တရားရထပ်ပြီးမှကျွန်တော်ပြောလို့ရှိရင်အမေရိကန်နိုင်ငံက
ရိုဟင်ဂျာကိုယ်စားလှယ်အဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရွှေမောင်ပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်သူကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းရဲ့မတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကအခြေညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားရဲ့ cruise missile ဒုံး၄ခုကိုညဘက်မှာကြားဖြတ်ဟန်တာပစ်ခတ်ချနိုင်ခဲ့တဲ့အကြောင်းယူကရိန်းကဒီနေ့ပဲပြောလိုက်ပါတယ်။ဒါပေမဲ့လည်းပစ်ခတ်ခဲ့တဲ့နေရာကိုတော့အထူးချမပြောပါဘူး။စနေနေ့ညမှာပြောကြားခဲ့တဲ့သမ္မတဗလိုဒီမီယာဇယ်လန်စကီရဲ့ညစဉ်မိန့်ခွန်းမှာတော့ဩဂုတ်လရဲ့နောက်ဆုံးစနေနေ့တိုင်းဟာယူကရိန်းရဲ့ဖက်နဲ့စစ်ဖက်ဆိုင်ရာလေကြောင်းဝန်ထမ်းတွေအတွက်အားလိုက်ရဲ့အဖြစ်အစဉ်အလာသတ်မှတ်ထားတဲ့အကြောင်းပြောဆိုသွားပါတယ်။ဒီနေ့မှာတော့ယူကရိန်းရဲ့ကောင်းကင်မှာ F-16 တိုက်လေယာဉ်နဲ့တိုးတက်မှုအဆင့်တစ်ဆင့်ကိုရရှိတဲ့အကြောင်းပြောဆိုခဲ့သလိုယူကရိန်းနိုင်ငံအတွက်တပ်ပွဲဝင်ခဲ့ကြတဲ့လေစီရဲ3ခုကိုလည်းအမှတ်ရဂုဏ်ပြုပြောဆိုသွားကြတာပါဒီချိန်ထဲမှာပဲယူကရိန်းနိုင်ငံအရှိမြောက်ဒေသကမဟာဗျူဟာရအချက်ချက်ကြတဲ့ကူပီယက်မြို့မှာစနေနေ့ကရုရှားရဲ့လက်နက်ကြီးတံကြောင်ကော်ပီဆိုင်တစ်ခုကိုထိမှန်ခဲ့ပြီးအရသာ2ဦးသေပြီး2ဦးထဏ်ရသွားပါတယ်တက်ခတ်မှုကြောင့်ယူကရိန်းအရှိမြောက်ဘက်ဒေသကရှေ့တန်းနယ်မြေတွေကိုသိမ်းပိုက်ဖို့ရုရှားကပြင်ဆင်နေပြီလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
ပစိဖိတ်မောက်ဒီယာအတွင်းမှာတရုတ်ရေတပ်သင်္ဘောတွေနဲ့အတူ3ဘက်ကြော်ချာပူးတွဲစီးလေ့ကျင့်ခဲ့တဲ့ရုရှားရေတပ်ရဲ့စစ်သင်္ဘောအုပ်စုဟာရုရှားနိုင်ငံကိုပြန်ရောက်လာပြီးဖြစ်တယ်လို့ရုရှားစိုးရပိုင်း Interfax သတင်းအေဂျင်စီကဒီနေ့ပြောပါရယ်ရုရှားရဲ့ပစိဖိတ်ရေတပ်စစ်သင်္ဘောအုပ်စုဟာတရုတ်ရေတပ်သင်္ဘောတွေနဲ့အတူဂျပန်ပင်လယ်ကနေ Ohokပင်လယ် Bering ပင်လယ်နဲ့ပစိဖိတ်မောက်ဒီယာအတွင်းမှာရေမိုင်း 9,000 ကျော်ခုံမောင်းသွားလာခဲ့တယ်ဆိုပြီးတော့ဒီရက်စစ်တမောအုပ်စုရဲ့သတင်းထုတ်ပြန်ချက်ကိုကိုးကားပြီးတော့ Interfax သတင်းကဖော်ပြပါတယ်။အဲ့လိုကင်းလက်ခုံပေါင်းစဉ်အတွင်းမှာရုရှားနဲ့တရုတ်စစ်တမောတွေဟာဂျပန်နိုင်ငံမြောက်ပိုင်းကဟော့ကိုင်ဒိုကျွန်းနေနာကနေလည်းဖျက်သွားခဲ့တယ်လို့ပြောပါတယ်။ဒါပြင်အဲ့ဒီစစ်တမောတွေဟာအမေရိကန်ရဲ့ Alaska ပြည်နယ်တဲကအလူရှန်ကျွန်းစုတွေကိုပတ်ခဲ့ပြီးတော့ August 17ရက်နေ့ကတော့ကျွန်းနာအထိခုံပေါင်းခဲ့တယ်လို့ The Wall Street Journal သတင်းစာကဖော်ပြပါတယ်။ဒါမဲ့လည်းအမေရိကန်ရေပိုင်နယ်ထဲကိုတော့ဝင်ရောက်ခဲ့ခြင်းမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးတော့ The Wall Street Journal ကဖော်ပြပါတယ်။ဒီပူးတွဲစစ်ရေးလေ့ကျင့်မှုအတွင်းမှာ Pacific ရေတပ်စစ်သင်္ဘောအုပ်စုတွေကအကြီးဆုံးစစ်သင်္ဘောတချို့လည်းပါဝင်ပြီးတော့ရေငုပ်သင်္ဘောတိုက်ဖျက်ရေးနဲ့လေရင်ပစ်တဲ့စစ်ရေးလေ့ကျင့်မှုတွေကိုလုပ်ခဲ့တယ်လို့ Interfax ကပြောပါတယ်ခင်ဗျာ
။ Australia နိုင်ငံမြောက်ပိုင်းကကျွန်းပေါ်မှာဒီကနေ့စစ်ရေးလေ့ကျင့်ရင်လေရင်ပစ်ချက်ရာက American Marine City 3ဦးသေဆုံးပြီး20ဒဏ်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မဲဗေးကျွန်းမှာဒေသစံတော်ချိန်မနက်9နာရီခွဲလောက်က V22 Osprey လေယာဉ်ပြစ်ချက်ရာကလိုက်ပါလာသူ23ဦးနဲ့3ဦးသေပြီးကြံတန်ရသူတွေက9ဦးရဲ့အခြေအနေအရစိုးရိမ်ရတာကြောင့်မိုင်50လောက်အကွာမှာရှိတဲ့ဒါဝင်မျိုးကစီးရင်ကိုပို့ဆောင်လိုက်ရတယ်လို့လည်း American Marine တပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါလေယာဉ်ပြစ်ချက်တဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေပြီးရှာဖွေရေးတွေလုပ်နေတယ်လို့လည်းပြောပါတယ်ကြံတန်ရသူတွေကိုလည်းလေချောင်းကနေပြန်လဲတည်ယူဖို့စီစဉ်ခဲ့ရတဲ့အကြောင်းဒေသခံရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးကပြောပါရယ်အမေရိကန်ဩစတြေးလျအင်ဒိုနီးရှားဖိလစ်ပိုင်နဲ့အရှေ့တီမောတပ်ဖွဲ့တွေပါဝင်တဲ့ပူးတွဲစီးရေးလေ့ကျင့်မှုအတွင်းမတော်တဆမှုမှာတည်ကျေထိခိုက်သူတွေအားလုံးဟာအမေရိကန်တွေဖြစ်တယ်လို့လည်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုထားပါရယ်ခင်ဗျာ
UAE ဘဝိကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမေကန်တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံအခြေဆက်ရှစ်တီမောတန်ယုံကယာယီတာဝန်ခံကိုအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တွေ့ဆုံခဲ့တဲ့အကြောင်းပြချက်နဲ့စစ်ကောင်စီကနိုင်ငံကနေနှင်ထုတ်လိုက်ပါတယ်။စက်တင်ဘာလ1ရက်နေ့မတိုင်မီနိုင်ငံကထွက်ခွာဖို့ပြည်ရဲ့တောက်ချာနေမှာပဲတန်တမန်စာနဲ့အကြောင်းကြားခဲ့ကြောင်းလဲနိုင်ငံယာယီဌာနကလူမှုကွန်ရက်ဆန်ညာနာမှာဒီနေ့ပဲသတင်းထုတ်ပြန်လိုက်တာပါ။အကြံပေးလို့ရတဲ့နဲ့ဆက်နွယ်နေတယ်လို့စစ်ကောင်စီကဆွဆွထားတဲ့ NUG နဲ့ထိတွေ့ဆက်ဆံတာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့လို့ရအဖြစ်နဲ့လဲဖော်ပြခဲ့တာပါ။ရှေ့တီမော့ဆွေရတော့တန်တမန်နှင်ထုတ်တဲ့စစ်ကောင်စီရဲ့လို့ရကိုရှုတ်ချလိုက်ပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကြိုးပမ်းမှုတွေကိုအားပေးထောက်ခံမှုအရေးကြီးကြောင်းနဲ့မြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်သွားမယ့်အကြောင်းတုံ့ပြန်ထားပါတယ်။ NUG ထိတ်တန့်တာဝန်ရှိသူတွေနဲ့ဒီမော့ဆွေရတော့မကြတဲ့ငါထိတွေ့ဆက်ဆံမှုတွေရှိခဲ့ပြီးတဲ့နောက်စစ်ကောင်စီကတန်ယုံတာဝန်ခံကိုနှင်ထုတ်လိုက်တာလည်းဖြစ်ပါတယ်။ဒီလာဆန်းမှာပဲအရှိတီမော့နိုင်ငံအစိုးရအဖွဲ့ကျန်းသစ်စာချိန်ဆတဲ့အခမ်းအနားတရဖို့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကိုတမရဟိုဆေးရာမို့ဆိုတာကတရားဝင်ဖိတ်ကြားခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်သက်မှာလည်း NUG လူခွေရေးဝန်ကြီးဦးအောင်မျိုးမင်းကိုလူခွေရေးတင်တဲ့ဖွင့်လှစ်ဖို့ဖိတ်ခေါ်ခဲ့ပြီးတမရရာမို့ဆိုတာကိုလည်းလက်ခံတွေ့ဆုံခဲ့ပါတယ်။အရှိတီမော့ဝန်ကြီးချုပ်ရှနနာဂုစမာဟူကလည်းမြန်မာနိုင်ငံအကျက်တဲကိုမဖြစ်ရှင်းနိုင်သေးပဲအာဆီယံအသင်းကိုဖွင့်ဝင်ဖြစ်ပါဝင်မှာမဟုတ်ဘူးလို့ဒီလာဆန်းမှာပဲပြောကြားထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီနေ့ကျင်းပတဲ့ကရင်ရိုးရာလက်ချီပွဲအခမ်းအနားကိုဖိခဲ့တဲ့ထိုင်းရွေးကောက်ပွဲမှာမဲအများဆုံးအနိုင်ရခဲ့တဲ့ Move Forward Party ရဲ့ပါတီခေါင်းဆောင်တူဖြစ်တဲ့ပီတာလင်ဂျေရွန်ရက်တက်ရောက်ခဲ့ပါတယ်။ဒီလက်ချီပွဲအခမ်းအနားကိုပြပရောက်ခရင်ဒုက္ခသည်များလူမှုကူညီစောင့်ရှောက်ရေးအဖွဲ့ OKRS ကကမကထလို့ဥဆောင်ကျင်းပခဲ့တာဖြစ်ပြီးတော့ထိုင်းနိုင်ငံမှာနေထိုင်တဲ့ဘယ်နိုင်ငံသားမဆိုဂုဏ်သိက္ခာရှိရှိနေထိုင်ဖို့ထိုက်တန်တယ်လို့ပီတာလင်ဂျေရွန်ရက်ကဒီခမ်းအနားအတွင်းမှာပြောကြားလိုက်ပါတယ်
။ Ladies and gentlemen, distinguished guests, the cabinet committee from all around the world, this is a short message.
ကြောက်ရောက်လာတဲ့ဂုဏ်သိရှိလူကြီးမျိုးတို့ခင်ဗျာအခုချိန်ကကမ္ဘာတော်မှာရှိနေသူတိုင်းတယောက်ကိုတယောက်ကူညီမဆမဲ့အချိန်ဖြစ်ပါတယ်။တိုင်းပြည်ဘလို့ပဲကွဲပြားကွဲပြားရင်ကျိမှုတွေဘလို့ပဲခြားနာခြားနာသင်တို့ဟာဒီနိုင်ငံမှာလူတယောက်အဖြစ်ဂုံသိက္ခာရှိရှိနဲ့နေထိုင်ဖို့ထိုက်တန်ပါတယ်။ဒါဟာထိုင်းတနိုင်ငံလုံးမှာရှိနေသူအလုံးအတွက်ရောကမ္ဘာသူကမ္ဘာသားတွေအတွက်အတူတူပါပဲ။အလုံးကိုကျေးဇူးတင်ပါတယ်ဆိုပြီးတော့ပီတာလင်ဂျာရွန်ရက်ကပြောဆိုသွားတာဖြစ်ပါတယ်။မြန်မာပြည်သားကရင်တိုင်းသားတွေကျင်းပတဲ့ဒီအခမ်းအနားဟာပီတာအနေနဲ့ပြီးခဲ့တဲ့မေလရွေးကောက်ပွဲနောက်ပိုင်းပထမဆုံးတက်ရောက်တဲ့အခမ်းအနားလည်းဖြစ်ပါတယ်။ကရင်ရိုးရာလက်ချီပွဲအခမ်းအနားကိုထိုင်းနိုင်ငံမှာကျင်းပတာဟာအခုဆိုရင်32နှစ်မြောက်ရှိသွားပြီဖြစ်ပြီးတော့ဒီနှစ်မှာတော့ဘန်ကောက်မြို့ကရာမင်ထရာမှာရှိတဲ့ဝက်ဖယာဆူလင်ထိုင်းဖုံးတော်ကြီးကျောင်းမှာကျင်းပခဲ့ပြီးတော့ထိုင်းနိုင်ငံဒေသအနှံ့အပြင်နိုင်ငံတကာကခရင်တိုင်းသားတွေလည်းစောင်းနေချီပြီးတော့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။ဆူနာမီရေလိုင်းတန်ကြောင်ပျက်စီးသွားတဲ့ဂျပန်နိုင်ငံကဖူကူရှိမားနျူကလ িয়ার ဓာတ်အပိစေုံကစွန့်ပစ်ရေတွေကိုပင်လယ်ထဲပေါက်ချတဲ့အစီအစဉ်နဲ့ပတ်သက်လို့အငင်းပွားစရာတွေပေါ်ပေါက်နေချိန်မှာပဲဂျပန်နိုင်ငံကစီးပွားရေးလုပ်ငန်းတွေပေါ်တယ်လီဖုန်းကနေချင်းချောက်မှုတွေစတိုက်ထွက်ပေါ်လာပါတယ်။ဂျပန်ဆွေရကတော့တရုတ်နိုင်ငံမှာရှိတဲ့ဂျပန်နိုင်ငံသားတွေလုံခြုံရေးအတွက်တာဝန်ယူဖို့တရုတ်ဆွေရကိုတောင်းဆိုခဲ့တာပါ။နျူကလ িয়ার စေုံကစွန့်ပစ်ရေတွေကိုတန့်စင်ထားတာကြောင့်အန္တရာယ်မရှိဘူးလို့ဂျပန်နိုင်ငံကပြောဆိုထားပြီးကုလသမဂ္ဂနှုတ်မြစ်ဆိုင်ရဲ့အေဂျင်စီကလည်းလက်ခံထားပေမဲ့တရုတ်ဆွေရကတော့အပြင်းအထန်ကန့်ကွက်ထားပြီးပင်လယ်ပြင်ကိုညင်ညမ်းစေတယ်ဆိုပြီးဂျပန်နိုင်ငံကပင်လယ်စာတွေကိုလည်းတင်ပို့ခွင့်တားမြစ်ထားပါတယ်။ဂျပန်ဆွေရကတော့စွန့်ပစ်ရေတွေဟာအန္တရာယ်ကင်းရှင်းတဲ့အဆင့်မှာရှိတဲ့ကြောင်းအချက်လက်တွေကိုဒီနေ့ပဲထပ်မံထုတ်ပြန်ခဲ့တာပါ။ဖူကူရှိမားနျူကလ িয়ার ဓာတ်ပစ်စေုံကရေတွေကိုတကူကကုမ္ပဏီကပင်လယ်ထဲစတင်ပေါက်ချပြီးတဲ့နောက်ပြီးခဲ့တဲ့ခြေသာပင်းကစဂျပန်နိုင်ငံကစီးပွားရေးလုပ်ငန်းတွေကိုတရုတ်နိုင်ငံကနေတယ်လီဖုန်းကတစ်ဆင့်ချင်းချောက်ပြောဆိုမှုတွေနဲ့အကြီးအကျယ်ကြုံနေရတာဖြစ်ပါတယ
်။အီရန်နိုင်ငံရဲ့ယူရေနီယံသန့်စင်မှုလုပ်ငန်းတွေကိုလွှတ်တော်ကချမှတ်ထားတဲ့လုပ်ငန်းစဉ်အတိုင်းဆက်လက်ဆောင်ရွက်နေကြောင်းအီရန်နျူကလ িয়ার ရေးဆိုင်ရာအကြီးအကဲကဒီနေ့ပဲပြောလိုက်ပါတယ်။ယူရေနီယံသန့်စင်မှုလုပ်ငန်းတွေကိုအီရန်နိုင်ငံက60%လောက်လျှော့ချနေတယ်ဆိုတဲ့ သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့မေးမြန်းရမှာမဟာဗျူဟာမြောက်လုပ်ငန်းစဉ်ကိုပြည်တွင်းဥပဒေနဲ့အညီဆောင်ရွက်နေကြောင်းအီရန်နုမြူစွမ်းရည်အေဂျင်စီအကြီးအကဲဒူးသမရမိုဟာမက်အယ်ဆာမီကပြောလိုက်တာဖြစ်ပါတယ်ခင်ဗျာ အစိုးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့တွေးဆုံမိ мян ကန်းနေတဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးသွားမှာဖြစ်ပြီးတော့အရင်ဆုံးတော့ရိုဟင်ဂျာကိုယ်စားလှယ်အဖွဲ့ဝင်ဦးရွှေမောင်နဲ့တွေးဆုံမိ мян ကန်းကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေကိုစစ်တပ်နဲ့နေသားဆောင်တပ်ကနေမီရှင်းလေးလှုပ်လို့အသက်လူပြေးခဲ့ကြရတဲ့6နှစ်ပြည့်အချိန်ထိပြည်တွင်းမှာကြံခဲ့တဲ့ရိုဟင်ဂျာတွေရောဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာတွေလူခွေချိုးဖောက်ခံရတာလူမျိုးတုံးတပ်ဖြတ်ခံရတဲ့အထိကြုံခဲ့ရတဲ့အပေါ်မှာတရားမျှတမှုယာယီနိုင်ငံတကာတရားခုံရုံးတွေမှာတရားစွဲဆိုနေတဲ့အခြေအနေကနေဘာတွေလှုပ်ပေးနိုင်ခဲ့ပြီလို့ထင်ပါလဲဘာတွေလှုပ်ပေးဖို့ရောလိုအပ်ပါသလဲဆိုတာကို Washington DC ခရီးစဉ်မှာဒီရိုဟင်ဂျာကိုယ်စားလှယ်အဖွဲ့ဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရွှေမောင်ကိုမတ်စုမွန်ကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
မြန်မာစစ်တပ်နဲ့နေသားဆောင်တပ်ကနေပြီးတော့နေမြရှင်းလေးလုပ်ခဲ့တဲ့အတွက်ရိုဟင်ဂျာသိန်းနဲ့ခြေပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရတာဒီနှစ်က6နှစ်ပြည့်တဲ့နှစ်ပေါ့နော်အဲ့တော့အောက်မေးပွဲအနေနဲ့တေဆုံသွားရတဲ့လူတွေအိုးအိမ်တွေပျက်စီးသွားတဲ့လူတွေသူတို့အတွက်တရားမျှတမှုဆိုတာလည်းဆက်ပြီးတော့မှတောင်းဆိုတိုက်ပွဲဝင်နေရတော့အနေထားရှိတယ်ဆိုတော့ဒီ6နှစ်ပြည့်မှာပေါ့နော်သူတို့အတွက်ဘာတွေလုပ်ပေးဖို့လိုအပ်အောင်မယ်လို့ထင်ပါလဲရှင
်ဒီကျွန်တော်တို့အခု2019မာဒီသူတို့အပြီးတဲ့ပေါ့နော်ဒီ2016မှာစတယ်စနေကရီယာနဲ့စတယ်စနေ16စက်ခွန်ပေါ့လေဒီနှစ်ပြင်မှာသူတို့လှုပ်လိုက်တယ်ကျူးလွန်လိုက်တယ်ဆေးရဆွဲမှုတွေကျွန်တော်လူသားမျိုးတွေပေါ့ကျူးလွန်တယ်ပြစ်မှုတွေဒီနောက်ဆုံးဂျီနိုဆိုက်ပေါ့နော်လှုပ်ပြီးတော့မှပြုဆင်ကျန်နေတဲ့လူတွေကလည်းကိုယ့်ရဲ့ဒီနေပေါ်မှာနေလို့မရအောင်သူတို့ကမောင်းတုတ်ခံရတယ်ဆိုဒီဟာနဲ့ပတ်သက်ပြီးတော့အော်ဒါဒီရိုဟင်ဂျာတပန်းလေးပါသောရိုဟင်ဂျာတွေကစိတ်တန်ရာတွေရောကျွန်တော်တို့ဟိုကျွန်တော်ဒီအပြင်းတန်ရာတွေရောမျိုးစုံတယ်သူတို့ကယနေ့ထိကခံစားလို့မပြီးသေးဘူးတကယ်လည်းပြောရင်တစ်နှစ်တစ်ခါအောက်မွေးပဲလုပ်တယ်ဆိုတာကကျွန်တော်ရိုဟင်ဂျာကတော့နေ့တိုင်းအောက်မွေးနေတာပဲနေ့တိုင်းတတိယနေ့ပဲကျွန်တော်တို့မျက်စိပိတ်တာနဲ့အိတ်တာနဲ့တတိယတယ်ဒါပေမဲ့ဒီဟာကိုအဓိကလိုရတာပါလဲဆိုတော့ဒီနိုင်ငံတကာမှာနိုင်ငံတကာဒီအပိုင်းဝိုင်းကျွန်တော်တို့ဆိုရင်အထူးသဖြင့်ဝါရှင်တန်မှာအမေရိကန်အစိုးရပေါ့နော်အစိုးရကသူတို့မှလည်းဟိုနိုင်ငံကတစ်ခုလည်းမဟုတ်ဘူး issue ကတစ်ခုလည်းမဟုတ်ဘူးဆိုတော့ issue ကအများများတယ်ဆိုတော့သူတို့ကိုကျွန်တော်တို့ကလည်း remind လုပ်ရတယ်ဒါတစ်ချက်ဒါကြောင့်ကျွန်တော်လာတယ်နောက်တစ်ခုကဒီရိုဟင်ဂျာတွေကလူမျိုးတုံးတက်ဖြတ်ခံရပြီးတော့အခု6နှစ်မြောက်ရောက်နေပြီဆိုတော့ဒီသူတို့ရဲ့ဘဝကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ပြည်ပေါ်မှာဒုက္ခပြည်အနေနဲ့ကျွန်တော်တို့ကမနေစေချင်ဘူးဒုက္ခတဲ့ဘဝကနေကျုပ်ပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံဒီအသေးကိုနောက်တိုင်းမှာဒီကကိုယ့်ရဲ့ဒီကျွန်တော်တို့ဒီဘိုးဘဝနေဖြစ်တဲ့ကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာသွားပြီးတော့မှပြန်ပြီးတော့အေးအေးချမ်းချမ်းနေနိုင်ဖို့အတွက်ကျွန်တော်တို့ကလိုအပ်တဲ့ဟာတွေကိုကျွန်တော်တို့လုပ်နေတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီပြည်တွင်းမှာရှိတဲ့လူတွေရောအခုကျွန်တော်တို့ဒုက္ခတဲ့စခန်းမှာရှိတဲ့လူတွေကိုကျွန်တော်ကဒါပြောချင်တာကတော့ကျွန်တော်ဆေးအားမငယ်ရပါနဲ့ကျွန်တော်တို့ကလည်းအတတ်နိုင်ဆုံးစူးစမ်းနေတယ်တစ်ဖက်ကဒီအထူးသဖြင့်အမေရိကန်ဒီထိပ်ပိုင်းကောင်းဆောင်တွေကလည်းဒါကျွန်တော်တို့ကိုပြောထားတာရှိတယ်။ဒါသူတို့ကလည်းဒါကျွန်တော်စေတနာပါပါနဲ့ဒါကိုလုပ်နေတယ်မကြခင်เนาะဟိုဒီတိတ်မကြတဲ့အနာကဲမှာဒီကိစ္စတွေကိုเนาะအဖြစ်တစ်ခုခုထွက်လာမယ်လို့ကတော့ကျွန်တော်တို့ကယုံကြည်ရတယ်ညွှန်လဲလို့ရတယ်ဖြစ်လာမယ်အဲ့တော့ကျွန်တော်တို့ရဲ့ဒီအနာကဲမှာကျွန်တော်တို့ဒီကျွန်တော်တို့ဒီအာကန်ပြည်နေထဲမှာရှိတဲ့เนาะကျွန်တော်တို့ဒီဟိုခုနပြည်နေသူပြည်နေသားတွေအားလုံးကအေဂျင့်ဆိုတာနေထိုင်နိုင်မဲ့အလားလာတယ်အများကြီးရှိမယ်လို့ကျွန်တော်ယုံကြည်တယ
်ရှိဖို့လေ
ကျွန်တော်ကအဆုံးကိုကြိုးစားနေပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့အန်ကယ်ပြီးခဲ့တဲ့2019တုန်းကဖြစ်ခဲ့တဲ့ဒီအများကြီးပဲအိုးရင်စီစိန်နေဆုံးရှုံးခဲ့တာတွေရှိတယ်ကြံ့ရင့်တဲ့မိသားစုတွေရှိတယ်ကိုယ်တိုင်ကြုံခဲ့ရတဲ့လူတွေလည်းရှိတယ်ဆိုတော့သူတို့အတွက်ဒီနိုင်ငံတကာခုံရုံးအပါအဝင်တရားရုံးတွေမှာလည်းမျိုးစုံပေါ့နော်သူတို့အတွက်တရားမျှတမှုရဖို့လုပ်နေတယ်အဲ့ဒီဟာတွေကရောဘယ်လောက်ထိသူတို့အတွက် justice ပေါ့နော်တရားမျှတမှုရဖို့အတွက်အလားအလာကောင်းနေမျှော်လင့်ချက်တွေရှိသလဲမျက်နာခဲ့တဲ့သူတွေအတွက်ဘယ်လိုမျိုးပြန်ပြီးတော့မှတရားမျှတမှုရအောင်ဆောင်ရွက်ပေးနိုင်ခြေရောရှိပါလေရှင်ငယ်ဟုတ
်အခုလက်ရှိအနေအထားမှာအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့ဒီအပြည့်ပြဆိုင်ရာတရားရုံး ICJ မှာအောင်ဒီနိုင်ငံတကာရာဇဝင်မှုခုံရုံး ICC မှာအောင်ရှိနေတယ်ဒါ ICC ကလည်းတူလန်ရအောင်သူသွားနေတယ် ICJ ကလည်း tuane le. Ai nakho lo ICJO ICCO naw taka di Argentina ko wo naw taka di Germany ma di naw lou la me ha re yo. A long twe le jano double light double M kho re no IIA bo le. Thru wa di tat san ya tat te khan a thaut tha re no jano ro di genocide ma chu lon khan ya de jano ro a di genocide chu lon khan ya de ta gaung le no thru di chan yek khe re lu re song twa re lu re tat phyak khan ya de lu re ye swe myo ta chin ni wo သူအများကြီးကျွန်တော်တို့ကဒီတက်တဲ့တွေအချက်လေးတွေသူတို့ယူပြီးပြီးဒီကျူးလွန်ခဲ့တဲ့လူတွေကိုအပြစ်ပေးဖို့ပေါ့နော်ဒါပေမဲ့ကျူးလွန်ခဲ့တဲ့လူတွေကိုအပြစ်ပေးယုံနဲ့ဂျင်နိုဆိုက်ကိုသတ်မှတ်ယုံနဲ့တက်ဆိုင်ရလူတွေကိုဖမ်းဝရင်ထုတ်ယုံနဲ့ဒီလူတွေရဲ့ပြဿနာကမပြီးသွားဘူ
းဟုတ်ကဲ့
ကိုယ်အမင်းနိုင်ငံကိုပြန်သွားလို့ရှိရင်လည်းကျွန်တော်တို့ကစင်ကုန်မှုတွေရှိတယ်တလက်စားတွေမှာကျတော့အဲ့ဒီစင်ကုန်မှုတွေအပိုင်းကြတော့ ICJ နဲ့ ICC ကလုံးလို့မရဘူးဒါသူတို့အပိုင်းကဖြစ်တဲ့ဟာတွေပဲလုပ်လို့ရတာမဖြစ်ခင်ကြိုတင်ကာကွယ်မယ့်ဟာကိုကျွန်တော်တို့မှအားသာချက်ပါရှိတယ်ဆိုတော့တမတတော်တဲ့ Trump ကသူ့ဒီတတ်တဲ့မကုန်ခင်ကျွန်တော်တို့ဒီ genocide ကာကွယ်တားဆီးဥပဒေတော်ကိုပြနိုင်ခဲ့တယ်။အဲ့ဒီဥပဒေအရ American နိုင်ငံသားရဲ့ဝန်ကြီးဌာနမှာ genocide ကာကွယ်တားဆီးကျွန်တော်တို့လုံခဲ့ဖွဲ့ပါနော်။အင်္ဂလိပ်လိုပြောလို့ရှိရင်တော့ genocide prevention task force အဲ့ဒါကိုသူတို့ဖွဲ့ထားပြီးပြီလို့အတည်ပြုပါတယ်။ဒါလုပ်ပြီးတော့မှအဲ့ဒီအဖွဲ့ကနေကျွန်တော်တို့နောက်ထပ်ဒီခုနလေနောက်ထပ်ပြဿနာတွေမဖြစ်အောင်ဖြစ်လာနိုင်နေရှိတဲ့ဟာတွေကိုလေကြိုတင်ကျွန်တော်တို့က respond လုပ်လို့ရအောင်အကုန်လုံးသူတို့ကဒါစီစဉ်နေတဲ့အတွက်ဒါဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီ Rohingya ဒုက္ခတွေအတွက်ရောပြည်တွင်းမှာရှိနေတဲ့ Rohingya လူတို့ရောနောက်တစ်ခါကျွန်တော်ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ပြည်နေသူပြည်နေသားတွေအားလုံးအတွက်လေဒါတရင်ကောင်းတစ်ခုလို့ပဲကျွန်တော်ပြောချင်ပါ
ဟုတ်ကဲ့အငယ်နောက်ဆုံးအနေနဲ့ပါဗောနော်ခုဒီ6နှစ်ပြည့်ကနေပေါ့နော်ဒီအန်ကယ်ဥရွှေမောင်းအနေနဲ့မြန်မာပြည်သူတွေနဲ့ပတ်သက်ပြီးတော့ရောဒီတရားမျှတမှုခုနပြောသလိုဒီရိုဟင်ဂျာတွေခံခဲ့ရသလိုပဲမြန်မာပြည်သူတွေလည်းလက်ရှိရင်ဆိုင်ခံစားနေရတဲ့အနေအထားပေါ်မှာအန်ကယ်ရောဘာများပြောချင်တာရှိပါလဲရှင
်ဟုတ်ကဲ့ပါဒါအမတည်းရေးကြည့်တဲ့မိဘပါဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မနေ့ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနနောက်တစ်ခါကျွန်တော်တို့ဒီနေ့ဆိုရင်ကျွန်တော်တို့အမေရိကန်မျိုးသားလူကြီးအကောင်စီမှာအဲ့ဒီကိစ္စကိုကျွန်တော်တို့ကအထူးကိစ္စနဲ့တင်ပြပါတယ်2022ခုနှစ်အာဏာသိမ်းခဲ့တဲ့အခုမြန်မာနိုင်ငံတဝန်းလုံးမှာကျွန်တော်တို့ခုအခုဖြစ်ပျက်နေတဲ့ဆေးရဆွေးမှုကျူးလွန်မှုတွေလူသားမျိုးနွယ်ပေါ်မှာကျူးလွန်နေတဲ့ပြစ်မှုတွေနောက်တစ်ခါဒီခုနတက်ဖြတ်နေမှုတွေကိုကျွန်တော်ကြည့်တဲ့အခါကျတော့ရိုဟင်ဂျာလူမျိုးကိုလုခေတာနဲ့တတိယလေးထပ်ပြီးမှကျွန်တော်ပြောလို့ရှိရင်အမေရိကန်နိုင်ငံသားဝန်ကြီးဌာနလည်းပြောတယ်ကျွန်တော်တို့ဒီအင်ဖြူရောအမျိုးသားလုံခြုံရေးကောင်စီမှလည်းဒီကိစ္စတွေပြောတယ်ကျွန်တော်တို့ပြောတဲ့ဟာတွေအားလုံးကိုသမရာဂျိုးပိုင်နေဆိုကိုတင်ပြပြီးတော့မှအမြန်ဆုံးအရေးယူဖို့အထူးသဖြင့်ကျွန်တော်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးအမြန်ဆုံးပေါ်ပေါက်လာအောင်เนาะတန်း90ပြည်သူတွေအားလုံးရိုဟင်ဂျာပါဝင်တန်း90ပြည်သူတွေအားလုံးเนาะဒီဒုက္ခကနေလွတ်မြောက်အောင်ဒါကိုဒီခုနကျွန်တော်တင်ပြခဲ့တဲ့ဟာတွေကိုလှုပ်ဆောင်ပေးပါလို့ကျွန်တော်မြစ်တက်ရခဲ့တယ်ပြီးတော့သမရာဂျီကိုလည်းတင်ပြပြီးတော့မှသမရာဂျီကတက်ဆိုင်ရအစိုးရဌာနတွေကိုညွှန်ကြားပေးမှအញ្ញံဆုံးအကောင့်တွေပေါ်ဖို့တဲ့ကျွန်တော်တို့ကဟိုတိုက်တွန်းပြောဆိုနေတယ်သူတို့လည်းပြောပင်လို့ကျွန်တော်တို့ပြောပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အန်ကယ်ဥရှိမောင်အခုလိုမျိုး VOA ကိုလာပြီးတော့မှအချိန်ပေးပြီးတော့ဗောနော်ဒီအန်ကယ်တို့ခီးစဉ်မအားလက်တဲ့ကြားရရနေပြီးတော့မှလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့
ရိုဟင်ဂျာကိုယ်စားလှယ်အဖွဲ့ဝင်လည်းဖြစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဥရှိမောင်ကိုမဆုမုံကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရအစည်းအဝေးကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာဒီမိုကရေစီရေးလူခွင့်ရေးအတွက်စစ်ကောင်စီကိုဆန့်ကျင်တွန်းလှန်နေတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပဲနိုင်ငံကိုချစ်မြတ်နိုးသူတွေဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကပြောခဲ့တာကိုဒီတစ်ပတ်မြန်မာဒီမိုကရေစီရေးရအစည်းအဝေးမှာပြန်လည်ထုတ်လွှင့်မှာပါမန်ရင်ကျင်းနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
Thank you, Tom, for joining with our interview program.
Thank you very, very much. It's wonderful to be here. Thanks for inviting me.
How serious are the Myanmar hunters?
Dilo yet thare po le chang tai khai mu ga naingan daga upade ya so yin be atai da di chho paw ni ba le shin.
They're extremely serious. I mean, first of all, we
Dilo le chang tai khai mu ga naingan daga upade ko pyin pyin tan tan chho paw da phit par de. Prathama che ga tai le yin ni ne boun che da. Yah yin ni ne ywa re ko sin bi pyet khat da re ko စစ်ကောင်စီတပ်တွေကျူးလွန်တာတင်းတင်းရှားရှားတွေ့မြင်ရပါတယ်။နောက်ပြီးတော့ဒီလိုလက်နက်တွေနဲ့တိုက်ခိုက်တာတွေပိုးပြီးများလာပါတယ်။ စစ်ကောင်စီတုံးနေတဲ့လက်နက်တွေဟာခွဲခြားမှုအကန့်အသတ်မရှိဘဲအားလုံးကိုပစ်တတ်နိုင်ပါတယ်။ရွာလုံးချုပ်ကိုသူတို့ကပစ်ခတ်နေတာဖြစ်ပါတယ်။ဒါတွေဟာစစ်ရာဇဝမှုလက္ခဏာတွေဖြစ်သလိုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုလက္ခဏာတွေပါ။ဒါဟာကိုကျင်တရားရှုထောင့်ကနေလက်မခံနိုင်ုံသာမကပဲနိုင်ငံတကာဥပဒေရှုထောင့်မှဆိုရင်စစ်ကောင်စီလုပ်ရက်ကတရားမဝင်ပါဘူး။
The hunter spokesperson
now အမျိုးသမီးတွေပါဝင်ပေါ့နော်လူပေါင်း100ကျော်တေဆုံးခဲ့ရတဲ့ဒီဗစီကြီးကျေးရွာကလေကြောင်းတိုက်ခိုက်မှုကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကသူတို့တိုက်ခိုက်တယ်ဆိုတာကိုဝန်ခံခဲ့တယ်ပြီးတော့ဒီလိုတိုက်ခိုက်တာကလည်းဒီအကြမ်းဖက်အဖွဲ့လို့သူတို့အမည်တပ်ထားတယ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီအုပ်ချုပ်ရေးယုံဖွင့်ပွဲပေါ့နော်အဲ့ဒီမှာလဲနောက်ပြီးတော့လက်နက်တွေလည်းရှိနေတယ်ဆိုတော့သတင်းတွေရတဲ့အတွက်ကြောင့်သူတို့ဒီလိုတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့လဲသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်ဆိုတော့ဒီပေါ်မှာ Tom Andrews ရဲ့အမြင်အရောဘယ်လိုရှိလဲရှင
် Citizens are not terrorists. Children are not terrorists.
Those နိုင်ငံသားတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးကလေးတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးစစ်ကောင်စီကိုစန့်ကျင်တဲ့အပြစ်မဲ့ပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူး။သူတို့ဟာနိုင်ငံကိုချစ်မြတ်နိုးသူတွေပါ။သူတို့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလူ့အခွင့်အရေးအတွက်မစုံမနစ်တိုက်ပွဲဝင်နေသူတွေဖြစ်ပါတယ်။မိမိတို့ရဲ့အနာဂတ်အတွက်မျိုးဆက်သစ်အတွက်တရားမျှတမှုနဲ့လူ့အခွင့်အရေးရဖို့ကြိုးစားနေတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူး။သူတို့တွေဟာနိုင်ငံကိုချစ်မြတ်နိုးသူတွေဖြစ်ပါတယ်။
So what kind of action should
ဒါဆိုရင်ဒီမြမပြည်သူတွေအပေါ်မှာအကြမ်းဖက်ဖိနှိပ်မှုတွေကိုအကာအကွယ်ပေးဖို့ဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကဘယ်လိုအရေးယူဆောင်ရွက်သင့်လဲရှင
် Step 1 is recognize that what has happened to this point
အစတဲ့အနေနဲ့မြမနိုင်ငံမှာဒီလိုဖြစ်ပျက်ခဲ့တာတွေဟာလုံခြုံရေးကောင်စီရောနိုင်ငံတကာအတိုင်းဝိုင်းကပါမြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ခွက်ခဲ့တယ်ဆိုတာကိုလက်ခံအတိအမှတ်ပြုရမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းဘက်ကမလုံနိုင်ငယ်ဘူးဆိုတာရှင်းပါတယ်။ဒါဟာဘာကိုပြနေလဲဆိုရင်မြန်မာနိုင်ငံမှာအပြစ်မဲ့သူတွေ၊ကလေးသူငယ်တွေရဲ့အသက်တွေပိုးပိုပြီးဆုံးရှုံးလာတယ်။နိုင်ငံတကာဥပဒေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာတယ်။စတဲ့အဖြစ်အပျက်တွေပိုးပိုပြီးများလာနေတာပါ။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်ဆိုတာကိုလက်ခံမှာဖြစ်ပါတယ်။ဒါကအဆင့်1ဖြစ်ပါတယ်။အဆင့်2ကတော့စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်ရင်းနီလန်းပေါင်းစုံရှာဖွေရမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်ပြီးတဲ့နောက်မှာလုံခြုံရေးကောင်စီကအရေးယူဖြည့်ဆည်းရေးဆုံးဖြတ်ချက်ချဖို့စနမရှိဘူးဆိုတာတောင်နိုင်ငံတကာအတိုင်းအဝန်းကမဟာမိတ်အဖွဲ့ဖွဲ့ခဲ့ပါတယ်။ယူကရိန်းပြည်သူတွေကိုကူညီဖို့မဟာဗျူဟာကိုအဲ့ဒီမဟာမိတ်အဖွဲ့ကနေပေါင်းစပ်ညီနိုင်ချမှတ်ဆောင်ရွက်ခဲ့ကြပါတယ်။ရုရှားပေါ်ပြင်းထန်ဆုံးဖိအားပေးဖို့နဲ့ယူကရိန်းပြည်သူတွေကိုအထောက်အဆုံပံ့ပိုးကူညီပေးဖို့ကမ္ဘာနိုင်ငံတွေကအတူတကွပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ဒီနီလန်းတိုင်းမြန်မာပြည်သူတွေအတွက်နိုင်ငံတကာကဆောင်ရွက်ပေးဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကူအညီပေးသူတွေစစ်ကောင်စီအကြမ်းဖက်မှုကိုရှုတ်ချနေသူတွေဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထောက်ခံအားပေးနေသူတွေအနေနဲ့စကလုံးတွေနဲ့ပူးပေါင်းနေမဲ့အစားလက်တွေ့ဆောင်ရွက်မဲ့ညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းဖို့လိုအပ်နေပါတယ်။ဖြစ်နိုင်ခြင်းနီလန်းအားလုံးကိုပူးပေါင်းဆွေးနွေးအဖြစ်ရှာကြပြီးတော့လက်တွေ့ပူပေါင်းအရေးယူဆောင်ရွက်ဖို့လိုပါတယ်စစ်ကောင်စီရဲ့အားနည်းချက်တွေကိုရှာဖွေဖော်ထုတ်ပြီးတော့ဒီအပေါ်မှာပူပေါင်းအရေးယူဖို့လိုအပ်ပါတယ်စစ်ကောင်စီကိုအထောက်အကူပေးနေတဲ့အရင်းအမြစ်တွေစွန့်အင်တွေလက်နက်တွေကိုတားဆီးပိတ်ပင်ရမှာဖြစ်ပါတယ်တကယ်လို့များနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မလုံနိုင်ဘူးဆိုရင်နောက်ထပ်တိုက်ခိုက်မှုတွေရက်ဆက်ကြမ်းကြုတ်မှုတွေအပြစ်မဲ့ပြည်သူတွေပေါ်တပ်ဖြတ်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေပိုးပို့ပြီးများလာဖို့ကိုပဲကျွန်တော်တို့မျှော်လင့်ထားရမှာပါပုံမှန်လေးပြောရရင်တကယ်လို့များမျှော်လင့်ထားတဲ့အတိုင်းဖြစ်လာတဲ့ဆိုရင်မြမပြည်သူပြည်သားတွေအပေါ်ကျူးလွန်နေတဲ့ကြောက်ဝက်ဖွယ်ကောင်းတဲ့လှုပ်ရက်တွေကိုတားဆီးကာကွယ်နိုင်ခြင်းမရှိဘဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လက်လျှော့လိုက်ပြီးဆိုတဲ့အခြေအနေမျိုးရောက်သွားပါလိမ့်မယ
် Yeah I would like to take this opportunity to ask you about the Rohingya issue So the Rohingya
reunification program မြန်မာကျင်နာကတော့ဒီ Rohingya ရိကိစ္စနဲ့ပတ်သက်လို့ပါပဲဒီဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးမှာဘင်္ဂလားဒေ့ရှ်အစိုးရရဲ့စစ်ကောင်စီရဲ့နောက်ကုလသမဂ္ဂတို့ကပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဆိုတော့အခုချိန်မှာရိုဟင်ဂျာတွေနေရပြန်ရေးမှာစစ်ကောင်စီရဲ့အကြမ်းဖက်ဒီနှိမ်နင်းမှုတွေက လုံးကျုံစိတ်ချရမှုမရှိဘူးဆိုတဲ့အခြေအနေကိုပြသနေတဲ့အပြင်ဒီကုလသမဂ္ဂဘက်ကဒီအစီအစဉ်နဲ့ပတ်သက်လို့လည်းထင်တာမြင်တာမရှိဘူးဆိုပြီးတော့လူခွင့်ရေးဖွဲ့တွေကဝေဖန်ထောက်ပြနေကြပါတယ်။အဲ့တော့ဒီရိုဟင်ဂျာတွေနေရဲ့ပြည်ရေးကိစ္စမှာကုလသမဂ္ဂရဲ့အခန်းကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်။ No one including the United Nations
အလုံးမဂျန်တနဲ့အခြေအနေအောက်မှာနင်းနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုအသက်အန္တရာယ်လုံခြုံမှုကင်းမဲ့နေတဲ့မြန်မာနိုင်ငံကိုပြန်ပို့မဲ့အစီအစဉ်ဟာလုံးဝအတိတ်ပဲမရှိတဲ့ပြင်ဒီလိုပြန်ပို့မဲ့အစီအစဉ်ကိုကုလသမဂ္ဂအပါအဝင်ဘယ်နိုင်ငံဘယ်သူကမှထောက်ခံအကူအညီမပေးသင့်ပါဘူးဒုက္ခသည်တွေနေရပြည်ရေးကိစ္စမှာဆိုရင်သူတို့ရဲ့လူအခွင့်အရေးအကာအကွယ်ပေးရေးနိုင်ငံသားဖြစ်ခွင့်အသက်နဲ့ဘေးကင်းလုံခြုံရေးကိုအကာအကွယ်ပေးဖို့တောင်မပြောနဲ့အခြေခံအချက်ဖြစ်တဲ့လုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအခြေအနေတောင်မရှိပါဘူးဒါကြောင့်ဒီလိုအခြေအနေမျိုးမှာရိုဟင်ဂျာတွေနေရပြည်ရေးအစီအစဉ်ကိုဘယ်သူကမှမထောက်ခံသင့်ပါဘူးလုတ်ဖြစ်မှလည်းမဟုတ်ပါဘူးတရားမျှတမှုလည်းမရှိပါဘူးတကယ်တမ်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေရဲ့အခြေအနေကပိုပြီးခက်ခဲလာနေတာပါဒါပေမဲ့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေအောက်မှာရှိနေတဲ့မြန်မာနိုင်ငံလိုအခြေအနေမျိုးမှာရိုဟင်ဂျာတွေနေရပြန်ပို့ရေးကိုကုလသမဂ္ဂအပါအဝင်ဘယ်အဖွဲ့အစည်းကမှရှေ့တိုးဆောင်ရွက်ဖို့မသင့်ပါဘူ
း What has been the impact of your recent
ဒီကနေ့မက်ရှလာကဒီဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာတောမ်အန်ဒရူးစ်အနေနဲ့မြန်မာနိုင်ငံလူခွင့်ရေးအကြက်တဲခြေနေကိုအစဉ်ခံတင်ပြတဲ့နေရာမှာရောဘလို့တက်ရောက်မှုတွေရှိခဲ့လဲရှင
် Well it was received I think very very well by most members of the council
လူခွင့်ရေးကောင်စီအဖွဲ့ဝင်အများစုကကျွန်တော်တင်သွင်းတဲ့အစီရင်ခံစာကိုလက်ခံတယ်လို့ကျွန်တော်မြင်ပါတယ်တချို့အဖွဲ့ဝင်နိုင်ငံတွေကတော့ကျွန်တော်အစီရင်ခံစာကိုဝေဖန်ကန့်ကွက်ကြပါတယ်သူတို့မိကုံးထုတ်တဲ့အချက်ကစစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံပြတ်ချော်ပြီးတော့ဘေကင်းရကိုရောက်လာတဲ့ဒုက္ခသည်တွေကို I will set the last ဆိုတဲ့အချက်ဖြစ်ပါတယ်။ကျွန်တော်ရဲ့တုံ့ပြန်ချက်ကတော့ပြည်တွင်းရောပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားတွေရဲ့အခြေအနေတွေသူတို့ကိုလက်ခံတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဒေသတွေနိုင်ငံတွေကမြန်မာဒုက္ခသည်တွေပေါ်ဘယ်လိုဆက်ဆံသလဲဆိုတဲ့အခြေအနေတွေကိုတင်ပြဖို့ကိစ္စကလူခွေရေးဆိုင်ရာထူးကိုယ်စားလှယ်တယောက်ရဲ့တာဝန်ဖြစ်တယ်လို့ယုံကြည်ပါတယ်။ဒါကြောင့်လည်းဒီတိုင်းပဲသူတို့ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။နောက်စကောင်စီကိုလက်နက်တွေပံ့ပိုးကူညီနေတဲ့နိုင်ငံတွေကကျွန်တော်ကိုပြင်းပြထန်ထန်ဝေဖန်ခဲ့ကြပါတယ်။ဥပမာတရုတ်ဆိုရင်ပြက်ပြက်သားသားဝေဖန်ပါတယ်။ဆက်လက်နဲ့ပစ္စည်းတွေတရားဝင်ရောင်းဝယ်တဲ့အပိုင်းကိုကျွန်တော်အနေနဲ့ကန့်ကွက်ရှုတ်ချပိုင်ခွင့်မရှိဘူးလို့တရုတ်ကပြောပါတယ်။ကျွန်တော်ကတရုတ်ကိုရောလူခွေရေးကောင်စီကိုရောပြန်လည်တင်ပြတဲ့နေရာမှာစကောင်စီလက်ထက်မှာဒီလက်နက်တွေရှိနေတာကြောင့်ဒါတွေကိုအသုံးပြုပြီးမြန်မာနိုင်ငံမှာလူခွေရေးချိုးဖောက်မှုတွေလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုစကောင်စီကကျူးလွန်နေတယ်ဒါကြောင့်အပြစ်မဲ့ပြည်သူတွေကိုတတ်နေတဲ့ဒီလက်နက်တွေကိုစစ်ကောင်စီကိုရောင်းချတာမျိုးလုံးဝမလုပ်ဖို့ရပ်တန့်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကိုကျွန်တော်မြစ်တာရက်ခံခဲ့ပါတယ
်။ Your position as the
Tom
UN
Andrews
Special Rapporteur
လူခွင့်ရေးကောင်စီညီလာခံကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဖြင့်နောက်ထပ်တက်တန်း3နှစ်ထပ်ပြီးတော့တိုးလိုက်တာဆိုတော့မြန်မာနိုင်ငံလူခွင့်ရေးနဲ့ပတ်သက်လို့ရေးတိုးရေးရှိအနေနဲ့အဓိကဘယ်အချက်တွေကိုအာရုံစိုက်လှုပ်ဆောင်သွားဖို့ရှိလဲရှင
် Well I'm very grateful to have my term renewed my service as special rapporteur renewed by the Human Rights Council
လူခွင့်ရေးကောင်စီကကျွန်တော်တာဝန်တက်တန်းတိုးပြီးခဲ့တဲ့အတွက်အရန်ကျေးဇူးတင်ရပါတယ်အထူးကိုယ်စားလှယ်လုပ်ပိုင်ခွင့်နဲ့အတူရှေ့ဆက်ရမယ့်အခြေခံအချက်တွေကိုကျွန်တော်ဆက်လက်လုပ်သွားမှာပါပထမဆုံးလုပ်မယ့်အချက်ကတော့မြန်မာပြည်သူတွေရဲ့စကားကိုနားထောင်မှာဖြစ်ပါတယ်မြန်မာပြည်တွင်းနဲ့ပြည်ပမှာဘာတွေဖြစ်နေသလဲဆိုတဲ့အရေးကြီးတဲ့သတင်းအချက်လက်တွေကိုသူတို့ကကျွန်တော်ကိုပံ့ပိုးပေးနေကြပါတယ်။ဒီအချက်တွေပေါ်မှာမူတည်ပြီးကုလသမဂ္ဂနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘာတွေလုပ်ဖို့လိုအပ်သလဲဆိုတာခွဲခြားစိတ်ဖြန်ပြီးအစီအခံစာတင်ပြရမှာပါ။ဒုတိယအဆင့်ကတော့မြန်မာပြည်သူတွေကိုအခိုင်အမာကူညီပံ့ပိုးပေးနေတဲ့နိုင်ငံတွေကိုထိဆက်ဆွေးနွေးမှာဖြစ်ပါတယ်။သူတို့ရဲ့ကြိုးပမ်းလှုပ်ဆောင်မှုတွေမှာပါဝင်ကူညီညှိနှိုင်းဆွေးနွေးမှာပါ။ကျွန်တော်အနေနဲ့ဒေသတွင်းနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။မနေ့ကဆိုရင်ထိုင်းနဲ့မလေးရှားကိုရောက်ခဲ့ပါတယ်။လွန်ခဲ့တဲ့လအနည်းငယ်ကတောင်ကိုရီးယားနိုင်ငံကိုသွားခဲ့ပါတယ်။အခုဆိုရင်ဂျပန်နိုင်ငံကိုသွားဖို့ပြင်ဆင်နေပါတယ်။ဒီနှစ်ထဲမှာအင်ဒိုနီးရှားကိုလည်းသွားဖို့စီစဉ်ထားပါတယ်။ဒေသတွင်းနိုင်ငံတွေကခေါင်းဆောင်တွေ၊ကမ္ဘာတဝန်းကခေါင်းဆောင်တွေကိုကျွန်တော်တက်နိုင်တဲ့လောက်လိုက်လံတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဖြစ်ရပ်ကပ်ဆိုးဒုက္ခကြီးကိုကျွန်တော်တို့မျက်စိရှိမှနောက်ထပ်မကြုံကြရစေဖို့ဘာတွေဆောင်ရွက်သင့်တယ်လဲဆိုတာကိုအတက်နိုင်ဆုံးဖိအားပေးဆွေးနွေးသွားဖို့ရှိပါတယ်။မြန်မာပြည်သူတွေအတွက်တရားမျှတမှုနဲ့လူအခွင့်အရေးကိုပံ့ပိုးကူညီပေးရေးစစ်ကောင်စီကိုစန့်ကျင်ရေးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့တစူးတစည်းတဲ့ပူးပေါင်းဆောင်ရွက်ဖို့တေချာအောင်ဆောင်ရွက်ရမှာဖြစ်ပါတယ်။နောက်လာမယ့်နှစ်မှာလည်းကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံတွေမှာကျွန်တော်ရဲ့အစီရင်ခံစာကိုတင်သွင်းသွားမှာဖြစ်ပါတယ်။
Thank you Tom for giving your time with us.
It's my pleasure. Anytime. Thank you.
လဒမ်ဂါယမြန်မာနိုင်ငံဆိုင်ရာ2ကိုစလေတอมအန်ဒရူးစ်ကိုမိုင်းအင်ဂျင်နိုင်ငါဆက်သွယ်ပြီးမြန်မာဒီမိုကရေစီရဲ့အစီအစဉ်ဖြစ်တင်ဆက်ပေးကြတာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျမစုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လို့ပြောချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
် VOA American တန်ကနေ2023ခုနှစ် August 29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါဗျ။အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်မှတ်စုများနဲ့မြန်မာပြည်မှာပေးစာကဏ္ဍပါဝင်ထူးခြားစံပြသတင်းများအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ August 22ရက်နေ့ကကျင်းပခဲ့တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာလက်ရှိရင်ဆိုင်နေရတဲ့ငွေကြေးအကျပ်တဲငွေဖောင်းပွားမှုနဲ့ကုန်စည်နှုန်းကြီးမြင့်တာတွေကိုကုန်စည်နှုန်းတည်ငြိမ်အစီအစဉ်တွေကိုရှင်းလင်းပြောဆိုခဲ့ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင့်မရှင်ပြည်သွင်းနိုင်တဲ့အတူအလိမာကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဒေါ်လာစီးရွှေစီးကုန်စည်နှုန်းတွေတက်တာဟာဝိသမလောဘစီးပွားရေးသမားတွေကြောင့်လားစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်လားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါလေကျွန်တော်ကတော့ပြည်သွင်းနိုင်ပါဒီရပိုင်းတွေအတွင်းမြန်မာနိုင်ငံမှာဒေါ်လာစီးရွှေစီးတွေတက်ပြီးဈေးကွက်တွေမတည်မငြိမ်ဈေးကွက်တွေကမောက်ကမဖြစ်နေတဲ့သတင်းတွေဆန်စီအပါအဝင်အခြေခံကုန်စည်နှုန်းတွေဇက်တိုက်တက်နေတဲ့သတင်းတွေကြားနေရပါတယ်ဧရာဝတီသတင်းဌာနကဖော်ပြခဲ့တဲ့ရန်ကုန်မြို့ရဲ့ဩဂုတ်လ22ရက်ကုန်စည်နှုန်းသတင်းတွေမှာရွှေဘူပေါ်ဆန်းတအိတ်3,450ကျပ်ကနေ3,600ကျပ်စံကျော်ဧရာဝတီပေါ်ဆန်းအုပ်စုဝင်တအိတ်3,100ကျပ်မှ3,300ကျပ်စံချမ်းငစိန်စီယာအုပ်စုဝင်တအိတ်9,000ကျပ်ကနေ8,400ကျပ်စောင်းစီတပိတ်သာ11,000ကျပ်ဓာတ်ဆီ62တလီတာ2,250ကျပ်ဒီဇယ်တလီတာ2460ကျပ်အမေရိကန်ဒေါ်လာ3900ကျပ်အခောက်ရွှေတစ်ကျပ်သား38သိန်းလို့တွေ့ရပါတယ
်ဒီလိုကုန်စည်နှုန်းသတင်းတွေအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဆူနာလီဘန်မှာမြမယူနီမြုပ်နှံမှုနဲ့ကူတန်းရောင်းဝယ်ရေးဘဏ် MICB မြမနိုင်ငံခြားကုန်သွယ်မှု MFTB ဘဏ်တွေကအနှံထားတဲ့ဒေါ်လာ1,000,000ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကထုတ်ယူခွင့်မပေးဘဲပိတ်ဆို့လိုက်တဲ့ဆိုတဲ့သတင်းစင်ကာပူအခြေစား United Overseas BankUOB ကလည်းမြန်မာနိုင်ငံကလူပုဂ္ဂိုလ်တွေနဲ့ဘဏ်တွေရဲ့ Visa ကတ် Master ကတ်တွေအပါအဝင်မြန်မာဘဏ်တွေနဲ့ဆက်ဆံရေးကိုစက်တင်ဘာလ1ရက်နေ့မှာရပ်ဆိုင်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာတွေ့ရပါတယ်။ဧရာဝတီသတင်းဌာနက August 22ရက်နေ့မှာဖော်ပြခဲ့တဲ့နိုင်ငံခြားအရန်ငွေရဲ့ထက်ဝက်မကစင်ကာပူမှာရှိဆိုတဲ့ဆောင်းပါးမှာစစ်ကောင်စီထိန်းချုပ်ထားတဲ့ဗဟိုဘဏ်အနေနဲ့2021ခုနှစ် March လအထိအာရှဥရောပနဲ့ American ပြည်ထောင်စုကဘဏ်14ခုမှာနိုင်ငံခြားရန်ငွေအမေရိကန်ဒေါ်လာ 6.8 ဘီလီယံရှိပါတယ်။အဲဒီငွေတွေအနက်စင်ကာပူဘဏ်6ခုမှာဒေါ်လာ 4.5 ဘီလီယံရှိတယ်လို့ဖော်ပြထားပါတယ်
။မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ် MFTB နဲ့မြန်မာယင်းနှိမ့်မြုပ်နှံမှုဘဏ်နဲ့ကုသရန်ဝယ်ရေးဘဏ် MICB တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူတန်းခတ်လိုက်တယ်လို့2023ဇွန်လ21ရက်နေ့ကထုတ်ပြန်ကြေညာပြီးနောက်ပိုင်းစစ်ကောင်စီဟာဒေါ်လာငွေအခက်အခဲပိုကြီးလာတာတွေ့ရပါတယ်။အဲဒီနောက်ပိုင်းဒေါ်လာဈေးတွေဇက်တိုက်တက်ကကြက်ငွေတန်ဖိုးဟာလည်းဇက်တိုက်ကျဆင်းလာတာတွေ့ရပါတယ်။ဒီလိုအခြေအနေမှာစစ်ကောင်စီဟာ2021ဇူလိုင်31ရက်နေ့မှာ2000တန်ငွေစက်ကူတစ်ထုတ်ဝေလိုက်တဲ့အခါငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတွေတက်နေတဲ့အခြေအနေတွေဟာပိုဆိုးသွားခဲ့ရပါတယ်။ဒီအချိန်မှာပဲ6လကြာသတင်းစာရှင်းလင်းပွဲမလုပ်ဘဲရပ်နှက်ထားခဲ့တဲ့စစ်ကောင်စီဟာဩဂုတ်လ22ရက်နေ့ကသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ် Eddie the Reza Shilin Wema, Leshi Yen Sine Yare, Muiji Jade, Muiji Pombwa Mu, Gonzeno Jimmy Muru, Jongu, Adigata Shilin Gere, Tiabare, the Reza Shilin Wa B Maro, Gonzeno Dinye, Comedy Puebi, Gonzeno Dinye, Season with Song Yame, Bandicho had this Samishibu, Nangan Yangu in a better day, Bishi Muru, Alungu, Online Trading Ma Yashi on, Song Yadama Pide. ดอลลาร์ငွေကိုချောက်လာတဲ့ကိန်းဆောင်ဝင်မရှိဘူးဆိုတဲ့သတင်းတွေမီဒီယာတွေမှာဖော်ပြတာတွေ့လာရပါတယ်။ဒေါ်လာဝင်ငွေရှိသူတူဦးဟာချောက်လာအတွင်းသုံးရင်သုံးမသုံးရင်ဆက်ကိန်းထားခွင့်မရှိဘဲဘဟုပံကတတ်မှတ်ထားတဲ့ဈေးနှုန်းနဲ့လဲလှယ်ပြီးဒေါ်လာကိုဘဟုပံကိုပေးသွင်းရမယ်လို့ဆိုပါတယ်။ကုန်စည်နှုန်းတွေတက်တာဒေါ်လာဈေးတွေတက်တာဟာအနာသိမ့်ပြီးတဲ့နောက်ပို့ကုန်နေပြီးသွင်းကု
တဲဖြစ်လာတာတွင်းကုန်ကတ်တတာတွင်းကုန်အတွက်ပေးချေရတဲ့ဒေါ်လာစီအစမတန်တက်ပြီးတော့ကျပ်ငွေတန်ဖိုးအစမတန်ကျလာတဲ့အပေါ်မှာလုပ်ငန်းရှင်တွေမှာရှိတဲ့လေငယ်ကြားငွေကြေးတွေကိုစစ်ကောင်စီကညှို့သားချက်အမျိုးမျိုးထုတ်ပြီးတော့ကန့်တတ်ဖို့လှုပ်လာတာတွေကြောင့်ဖြစ်တယ်လို့လေလာသူတွေကထောက်ပြကြပါတယ်ပထမပိုင်းမှာပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ပို့ကုန်ဝင်ငွေရဲ့65ရာခိုင်နှုန်းကိုဒေါ်လာ2100ကျပ်နဲ့ဗဟိုဘဏ်ကိုပေးသွင်းရပြီးကျပ်နဲ့35ရာခိုင်နှုန်းကိုလုပ်ငန်းရှင်ကစိတ်ကြိုက်ရောင်းလို့ရပါတယ်နောက်ပိုင်းမှာပို့ကုန်ရငွေကို50-50ဆိုပြီးဖြည့်လျှော့ပေးပါတယ်။ဒါပေမဲ့လုပ်ငန်းရှင်တွေအတွက်အကျိုးမရှိဘဲပို့ဆိုးသွားတယ်လို့ဆိုရပါမယ်။ဘာကြောင့်လဲဆိုတော့ပို့ကုန်ငွေရဲ့50ရာခိုင်နှုန်းကို2100ကျပ်နဲ့ဗဟိုဘဏ်ကိုပေးသွင်းရပြီးတော့ကျပ်50ရာခိုင်နှုန်းကိုလည်းဒေါ်လာ2900နှုန်းနဲ့ဗဟိုဘဏ်ကိုပဲရောင်းရတယ်လို့လုပ်ငန်းရှင်တွေစီကသိရပါတယ်။ဒီပါပေါက်စီကဒေါ်လာ3,900 3,800ဆိုတော့လုပ်ငန်းရှင်တွေဘလောက်နင်းတာလဲဆိုတာမြင်သာပါတယ်။ဒါအပြင်ပြပရောက်အလုပ်သမားတွေသင်္ဘောသားတွေကိုသူတို့ရတဲ့လစာရဲ့25ရာခိုင်နှုန်းကိုစစ်ကောင်စီဘဏ်ကနေမဖြစ်မနေလွှဲရမယ်လို့လဲစီစဉ်နေကြောင်းမြန်မာနောင်မြေတရင်တပုတ်ကဆိုပါတယ
်။မောင်ခူဈေးကွက်ပေါက်စီကအသာထားအောင်စစ်ကောင်စီတတ်မှတ်နှုန်းကနှမျိုးဖြစ်နေတယ်။ဘိုးဘန်တရားဝင်တတ်မှတ်နှုန်းကဒေါ်လာ2100ကျပ်ဂျွန်လာ23ရက်နေ့ကစပြီးဘိုဘန်ရှိမောက်မှာရောင်းဝယ်ရင်ဒေါ်လာကို2920ကနေ2922ကျပ်ကြားမှာတတ်မှတ်ခွင့်ပြုထားတယ်လို့လဲပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်အဆိုပါလုပ်ငန်းရှင်ကပဲဈေးနှုန်းဆိုတာကရောင်းလို့အားဝယ်လို့အားပေါ်အခြေခံပြီးဈေးကွက်ထဲမှာဖြစ်နေတာဈေးကြအောင်အမိန်ပေးလို့လည်းမရဘူးဈေးနှုန်းကိုတနက်နဲ့လည်းပြစ်ချလို့မရဘူးလေကိုယ့်ရဲ့အမားတွေကိုတော့ဝန်မခံပဲဝိသမလောဘကြီးတဲ့လုပ်ငန်းရှင်တွေကြောင့်ဆိုတော့ရဲစရာမကောင်းဘူးလားလို့ဆိုပါတယ်လက်ရှိကြုံတွေ့နေရတဲ့စီးပွားရေးအကျပ်တဲကစစ်တပ်ကအာဏာသိမ်းလို့ဖြစ်လာတဲ့အကျိုးဆက်အခုဆန်စည်းတွေတက်လာတယ်ငွေကြေးဖောင်းပွားလို့တက်တာပါတယ်လို့စဘာအထွက်ရောလို့လည်းပါပါတယ်ဥပမာဆန်ထွက်တဲ့စကိုင်းတိုင်းတိုက်ပွဲတွေနဲ့မတည်ငြိမ်မလုံခြုံဘူးဗျာအဲ့တော့ပြောချင်တာကအခုကြုံတွေ့နေရတဲ့အထွေထွေသောပြဿနာတွေကစစ်တပ်ကအာဏာသိမ်းလို့ဖြစ်လာတာပြဿနာရဲ့အရင်းခံကနိုင်ငံရေးအဲ့ဒါကိုမဖြေရှင်းပေးနဲ့ဘာစီးပွားရေးမှပြည်လဲလာစရာအကြောင်းမရှိပါဘူးစီးပွားရေးကခရိုနီတွေအထူးသဖြင့်စစ်ကောင်စီလက်ထက်မှာထပ်ပေါ်လာတဲ့ခရိုနီလက်သစ်တွေလောက်ပဲအဆင်ပြေနိုင်မယ်ပြည်သူလူထုကတော့ပြည်တွင်းစစ်ကြားမှာပိုကြက်တဲပိုဆင်းရဲတွေနဲ့ဖို့ပဲရှိတယ်အဲ့ဒီတော့နိုင်ငံရေးကိုအရင်ရှင်းရမှာပါတိုင်းပြည်ကိုတကယ်ချစ်သလားပြည်သူမျက်နှာကိုတကယ်ကြည့်သလားကြည့်တယ်ဆိုရင်စကားပြောကြဆွေးနွေးကြအဖြေရှာကြရမှာပေါ့ဗျာအဲ့ဒါကိုစစ်ကောင်စီအနေနဲ့အကြမ်းဖက်သမားတွေလို့ကြေညာထားသူတွေနဲ့တွဲဆောင်ဆွေးနွေးရေးလမ်းကြောင်းသွားစရာအကြောင်းမရှိဘူးဆိုတော့မခက်ဘူးလားလို့နိုင်ငံရေးအကဲခတ်တဦးကထောက်ပြပြောဆိုပါတယ်ခင်ဗျာ
ပြည်သူ့နိုင်ငံဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်မြန်မာပြည်မှာပေးစာကဏ္ဍကိုမချခင်မှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာပြည်သူတွေဟာစီးပွားရေးကြဆင်တာနဲ့စင်ပြီးပြင်းထန်လာတာတွေကိုတပြိုင်နက်ရင်ဆိုင်နေရပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မတ်စုမှာဒီအကြောင်းချင်းရာကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ဒီမှာမှာတော့ ISB ကပြင်ရဝန်ကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ insight email မှာပါရှိတဲ့အနေချက်အသေးခက်လာတဲ့မြန်မာပြည်သူတွေရဲ့အခြေအနေကို တစိတပိုင်းကောင်းတော့တင်ပြပါမယ်။မြမပြည်သူတွေဟာစီးပွားရေးကြဆင်းတာနဲ့စစ်မီးပြင်းထန်လာတာတွေကိုတပြိုင်နက်ရင်ဆိုင်နေရပါတယ်။မြမစီးပွားရေးဟာအသက်ရှူကြက်ရုံလာမကအမောဖောက်တဲ့အဆင့်ထိရောက်လာပါတယ်။စစ်ကောင်စီထိန်းချုပ်နေတဲ့ကြားကကြက်ငွေတန်ဖိုးတဟုန်တိုးကြဆင်းနေပါတယ်။ကုန်စင်းလုံးကြီးမြင့်မှုမြင့်မားလာတယ်လို့အလုပ်တွေလည်းရှားလာပါတယ်။အလုပ်ပြုတ်ခံရတာနဲ့အလုပ်ရက်ဆိုင်ခံရတဲ့နှုံလည်းမြင့်တက်နေပါတယ်။တစ်ဖက်မှာလည်းစီးရဲအခြေအနေတွေဟာပုံမပြင်းထန်လာဖို့ရှိပါတယ်။စီးပွားရေးအခြေအနေတွေဟာမြမပြည်သူတွေအတွက်ဆိုးသက်သက်ဆိုးလာပါတယ်။တင်သွင်းကုန်တွေဈေးမြင့်တက်လာပြီးစားသုံးသူတွေအတွက်ပိုပြီးခက်ခဲလာပါတယ်။ကြက်ငွေတန်ဖိုးကျဆင်းမှုဟာစစ်ကောင်စီရဲ့နိုင်ငံသားသုံးငွေထိန်းချုပ်ရေးမူဝါဒတွေကနေအစပြုလာပါ။စစ်ကောင်စီကတခုခုဆိုအမိန့်ပေးထိန်းချုပ်တာနဲ့ဖမ်းဆီးချင်းချုပ်တာတွေပဲလုပ်နေပါတယ်။တစ်ဖက်မှာလည်းသဘာဝဘီးနဲ့ပြည်တွင်းစစ်ကြောင်းအကုန်ထုတ်လွှတ်မှုတွေကျဆင်းနေပါတယ်။အောက်ခြေလူလန်းသားကအနစ်နာဆုံးဖြစ်ပြီးအနေကျအသေးခက်တဲ့ဘဝတွေဖြစ်လာနေပါတယ်။အာနာသိန်းအလော်နှစ်နှစ်ကျော်လာချိန်မှာတိုက်ပွဲတွေပုံမပြင်းထန်တဲ့အခြေအနေတွေနေနေရပါတယ်။အာနာသိန်းအလော်အခုနှစ်ဇူလိုင်လအထိတိုက်ပွဲပေါင်း1000ကျော်ဖြစ်ခဲ့ပါတယ်။ဒီပမာဏဟာပြီးခဲ့တဲ့ဆယ်နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲရဲ့နှစ်ဆကျော်ဖြစ်ပါတယ်။ဒီနှစ်နှစ်ကျော်ကာလအတွင်းမှာပဲအရသာတည်ဆုံမှု 9,000 နီးပါးရှိလာပါတယ်။နေအဆောက်အုံတွေမိရှုခံရတာကလည်း 8,000 ကျော်ရှိပါတယ်။2021နဲ့2022ခုနှစ်တွေမှာစစ်ကောင်စီနဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေများခဲ့ပါတယ်။2023ခုနှစ်မှာတော့စစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပိုများလာတာပါ။ဒါဟာအသစ်ပေါ်လာတဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်နိုင်ရန်ညှင်းမာလာတာကိုကြားနေပါတယ်။
မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လင့်ပေးနေပါတယ်။မကြာခင်မှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။ဒီမတိုင်ခင်တော့မြန်မာပြည်မှာပေးစာကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။မအီတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ကင်းရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ဆိုင်ကိုဆွေးရတော်ရှင်ကတော့ messenger ကနေစာတို့လေးရေးလာတာပါ video ကိုအားပေးပြီးတော့နားဆင်နေပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်အခုတော့ video ကိုစာရေးပြီးတော့မေးခွန်းထုတ်လာတဲ့တော်ရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်နော
်မြန်မာပြည်ကပေးစာများအစီအစဉ်ကနေတဆင့်တပတ်အတွင်းအားကစားသတင်းအစီအစဉ်တင်ဆက်သူကိုရန်နိုင်ကိုမေးခွန်းတစ်ခုမေးပေးစေချင်ပါတယ်တခြားတော့မဟုတ်ပါဘူးဘောလုံးလောကမှာဘောလုံးကန်နေတဲ့ပွဲစဉ်အတွင်းမှာဂိုးသမားအပါဝင်ကစားသမားတွေကိုခြေစွမ်းမပြနိုင်လို့ပဲဖြစ်ဖြစ်ထိခိုက်ဒဏ်ရာရလို့ပဲဖြစ်ဖြစ်တခြားအကြောင်းတစ်ခုကြောင့်ပဲဖြစ်ဖြစ်လူလဲကစားကြပေမဲ့ဒိုင်းလူကြီးတွေကိုတော့အကြောင်းတစ်ခုခုကြောင့်လူလဲပြီးတခြားတယောက်ကိုပြောင်းလဲကင်တွယ်စေတာမျိုးမမြင်ဘူးပါဘူးဘောလုံးသမိုင်းပွဲစဉ်တစ်လျှောက်မှာပွဲစဉ်တစ်ခုထဲမှာဒိုင်းလူကြီးပြောင်းပြီးကင်တွယ်ခဲ့တဲ့ပွဲမျိုးရှိခဲ့ဘူးသလားဆိုတာသိကျင်ပါတယ်ကိုရန်နိုင်ကိုကျေးဇူးပြုပြီးမေးကြည့်ပေးပါမအေးတန်နာကျော်ကြီ
းစိုးညီထွန်းဆိုတဲ့တော်ရရှင်မှာအားသာဝါဒနာရှင်ဖြစ်ပေါ်ရပါတယ
်ဟုတ်ကဲ့ပါဗျာဘောလုံးပွဲတွေမှာဒိုင်းသူကြီးတွေကိုလူစားလဲတာတွေရှိပါတယ်များသောအားဖြင့်အဓိကလဲရတဲ့အကြောင်းကတော့ဒိုင်းတွေဒဏ်ရာကြောင့်ပွဲကိုဆက်ပြီးတော့ဒိုင်းမလုံနိုင်တော့လို့လဲကြတာပါသိတဲ့အတိုင်းပဲဒီဒိုင်းတွေဆိုတော့လည်းကစားသမားတွေလိုပဲကွင်းထဲမှာပြေးနေရတော့သူတို့လည်းတစ်ခါလေးမှဒဏ်ရာတွေရှိပါတယ်အများစုဒဏ်ရာလေးရှိတာကတော့သူတို့ခြေထောက်ကျွတ်သားဒဏ်ရာရတာတွေပါ ပြီးခဲ့တဲ့နှစ်တည်းမှာကျွန်တော်လက်လန်းမီတလောက်ပြန်ရှာကြည့်တော့2019ကဒီပရီးမီယာလိဂ်ကဒီလက်စတာနဲ့စတုတ်နဲ့ပွဲမှာကွန်းတဲ့တိုင်းဘော့ဘတ်လီခြေသလုံးကျွတ်သားဒဏ်ရာရသွားလို့ဆိုပြီးတော့အရန်တိုင်းဂျွန်မော့စ်နဲ့လဲခဲ့ရတာကိုတွေ့ရပါတယ်။တခါအီတလီဘက်ကိုကြည့်ရင်လည်း2021မှာမီလန်ဒါဘီပေါ့AC Milan နဲ့ Inter Milan ပွဲမှာကွန်းတဲ့တိုင်းပေါ်လိုဗယ်လရီကြတော့ပေါင်းသွင်းကြောဒဏ်ရာရသွားလို့ဆိုပြီးတော့သူ့ကိုအရန်တိုင်းနဲ့လဲလိုက်ရတယ်။တခါ2022မှာလည်းအမ်ပိုလီနဲ့ဖီယိုရင်တီနာပွဲမှာဒိုင်လူယီမာတီယိုမချက်တီခြေလုံးကျွတ်သားဒဏ်ရာရသွားလို့ဆိုပြီးတော့သူ့ကိုအစားထိုးလိုက်တာရှိခဲ့ဘူးပါတယ်ဗျာ
ဟုတ်ကဲ့ပါကိုနိုင်ဖြေပေးတာကိုအထူးကျေးဇူးတင်ပါတယ်အခုတလောကိုရန်နိုင်လည်းတော်တော်လေးကိုအထည်ကြီးများနေတင်ပါတယ်ဟိုတလောတော့ကလည်းတခါသရရှင်ကဘောလုံးအကြောင်းမေးပါတယ်အခုလည်းတခါဒီဘောလုံးဝင်းနဲ့ပတ်သက်ပြီးမေးလာပြန်တာပါအခုလိုမျိုးအစီအစဉ်တွေကိုနားဆင်ပြီးတော့စိတ်ဝင်စားမေးလာကြတဲ့သောရရှင်တို့ကလည်းအထူးကျေးဇူးတင်ပါတယ်။ဒီမေးမြန်းလာတဲ့အကြောင်းအရာအသေးစိတ်ကိုလည်းသိချာလေ့လာပြီးတော့ပြန်ပြီးဖြေကြားပေးတဲ့ကိုနိုင်ကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်။အခုဆက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်တွေကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးချင်ပါတယ်။ဒီတစ်ခေါက်စာရေးလာတဲ့သောရရှင်ကလည်းကုလသမဂ္ဂကိုတိုက်တယ်ပြီးတော့ရေးလာတာပါကုလသမဂ္ဂကိုယ်စားလှယ်ရဲ့တလောကခီးစဉ်နဲ့ပတ်သက်ပြီးတော့မကြေမနက်ရေးလာတာဖြစ်ပါတယ
်တခါမှစာမရေးဘူးပါဘူးတခုတော့သိကျင်လို့ပါဗျာကုလသမဂ္ဂအဖွဲ့အစည်းကစက္ကစကိုခခရရတွားတွေ့နေရတာဘာကြောင့်လဲဆိုတာသိကျင်လို့ပါတကယ်ဆိုအကျန်းဖက်လုံရက်တွေကျူးလွန်နေတဲ့သူကိုနောက်ဆုံးအနေနဲ့သတိပေးတာတို့ဘာတို့ပြောတင်တာမဟုတ်ဘူးလားအခုလို့တွားတွေ့တယ်လို့ကြားရတော့အစတည်းကလဝိုင်းရိုက်ကွင်းစင်ထားသလိုကြီးများလားလို့ပါကျွန်တော်ညံမိတဲ့လောက်သွေးမိတာပါအမားပိုင်ခွင့်လို့ကြပ
ါဒီလိုတော့ဟုတ်ဟန်မတူပါဘူးနော်လူသားချင်းစာနာကူညီပေးရေးဆိုင်ရာဒီအဖွဲ့အစည်းတွေကတော့လူထုကိုအကူအညီပေးဖို့ဂျိုးပန်းနေရတာဖြစ်လို့သူတို့ကဒီပြည်သူလူထုစီရောက်ရှိရေးအတွက်လမ်းကြောင်းမျိုးစုံမှန်သမျှနဲ့ဂျိုးပန်းကြရတာဖြစ်ပါတယ်တခြားနိုင်ငံတွေမှာလည်းအလားတူလုပ်ပုံခိုင်မုံတွေရှိပါတယ်နော်ခုဆက်ပြီးတော့ဒရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်မြန်မာနိုင်ငံဒေတာအနှံကတွေ့ကြုံနေရတဲ့အခြေအနေတွေရင်ဖွင့်စာတွေကိုအတိပေးလာတဲ့စာရီတွေမှာဆိုရင်လုံခြုံရေးရအမည်မဖော်လို့ပါဘူးလို့ရေးပြီးတော့ဩဂတ်လ22ရက်နေ့ကရေးလာတာပါသူကဒီကနေ့ညနေပိုင်း 9:00 ခွဲဝင်ကျင်လောက်တခုံမြို့တစ်ရှိပိုင်း127ရက်ကွယ်နာအင်းဝါလမ်းပေါ်မြစ်ထားတန်လန်းနာမှာဖြစ်တဲ့ဆိုပြီးတော့ဒီတင်းနှင်းလာနေဩဂုတ်လ22ရက်နေ့ကလူအုပ်စုနဲ့အကျန်းဖက်အနိုင်ကျင်းတဲ့ဖြစ်ရတဲ့ခုကိုတက်တဲ့ကန်ဓာတ်ပုံတွေနဲ့တကွာရေးပို့လာပါတယ်ရှင်။ရာသွေးမှုမြောက်တဲ့လုံရက်ဖြစ်လို့စာရပြပြချင်းဒီတင်းပတ်ပထမဦးဆုံးတင်းနှင်းကလေးမှာပဲဖော်ပြလိုက်ပါရနော်
။ဖြစ်ပုံကတော့ကားနဲ့သုံးမိန်ဘီရဲဆိုင်နဲ့ချိတ်မိတယ်။မှားတာကဘီရဲကမှားတာ။လမ်းသွေးကနေဇွတ်အချိန်နဲ့မောင်းတက်တာ။ကားကဖြည်းဖြည်းလေးလာတာဘီရဲကလမ်းမကိုဖြတ်တက်ပြီးကားရဲ့ဘက်မှန်ကိုတိုက်ပြီးတော့ညာဘက်လမ်းဘေးထိုးမောက်သွားပါတယ်။ကားဆရာကဆင်းထုပေးတယ်။ဘေးတွေလည်းပြန်ထောင်ပေးတယ်။ဒါကိုသူတို့အုပ်စုဘွဲ့အနိုင်ကျင့်ပြီးဝိုင်းပြီးတော့ထိုးကြည့်ကြတဲ့အထင်းမှာပြူကောင်တွေလည်းပါတယ်။သွေးတွေဆိုတာခေါင်းကနေစီးကျနေတာအများကြီးပါပဲ။ဒါပေမဲ့ကားဆရာကိုလူအယောက်30လောက်ကဝိုင်းပြီးတော့ထိုးကြည့်လိုက်။သူတို့မှပါတဲ့ဒုတ်တွေနဲ့ရိုက်ဒရိုးလက်ကင်နဲ့ရိုက်ဝိုင်းထိုးကြတာခေါင်းနှစ်ချက်တောင်ကွဲသွားပါတယ်။ညာဘက်နာကရောင်ကိုင်းပြီးနာနေတာအခုထိဦးနေတော့ပဲအခုချိန်ထိဘယ်ဘက်နဲ့ထင်အောင်တနောက်နဲ့ထူတာလို့ပူးရောင်ပေါက်နေတာဓာတ်ပုံထည့်ပေးလိုက်ပါတယ်ဇက်ပိုးနဲ့နောက်ကြောကိုထိုးလိုက်တဲ့ဒဏ်ရာတွေလည်းရှိနေတယ်ဆိုတော့ကားစရာခေါင်းကိုလည်းရာအိမ်မှုဆိုသူကတနတ်တို့ဖင်နဲ့ထုတယ်ပြစ်တန်လိုက်လို့ရတယ်နော်လို့တော့ပြောတာအဲ့ဒီအတွက်ဘယ်မှာတရားမျှတမှုရမလဲကားဆရာကိုဝိုင်းဝန်းထိုးချိန်နေကြတဲ့အချိန်မှာဆက်ယုံကကားဆရာကလေးတစ်ယောက်ကဝင်လာပြီးကူဆွဲတာကိုသူတို့ကိုထိုးပါတယ်ဆိုပြီးဝိုင်းထိုးကြတာမျက်နှာမှာရစရာတော့မရှိပါဘူးဗျာနှကန်းလေးလဲကွဲသွားလို့နှစ်ချက်တောင်ချုပ်လိုက်ရတယ်ကျွန်တော်ကဒီဖြစ်စဉ်ကိုအဆအဆုံးမြင်တွေ့ခဲ့သူပါပြည်သူတွေလုံခြုံမှုမရှိဘူးဆိုတာဒါကတက်တည်ပြနေတာပါပဲ
မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးလုံးဝမရှိတဲ့အခြေအနေကိုအခုလိုမျိုးရေးပြီးတော့အားလုံးသတိထားနိုင်အောင်လို့ပြောလာတာဖြစ်ပါတယ်ရှင်။ဒီလိုမျိုးမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုလုံးဝမရှိလို့ပါဆိုတော့ရေးလာပြီးတော့သတိပေးလာကြတဲ့သောရရှင်ရဲ့စာရေးပုံစံမျိုးစုံနဲ့ရရှိနေပါရဲ့နော်။ကဲဒီတစ်ပတ်အတွက်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ပြရစီရှင်။ အလုံးတွေပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရောက်ရှိလာနိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မိုင်မဘီဇာကနာကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအမေရိကန်နိုင်ငံနယူးယောက်မြို့မှာပြီးခဲ့တဲ့တပတ်ကပိုကီမွန် Go ဂိမ်းစုပေါင်းကစားပွဲတော်ကိုကျင်းပခဲ့ပါတယ်ဗြိတိန်နိုင်ငံမှာတော့မြေရိပ်ဆက်ကားမောင်းပြိုင်ပွဲကို14နာရီကြာကျင်းပခဲ့ပါတယ်ဒီလိုကမ္ဘာလွှားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မခင်ဖြူတွေတို့တင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်တော်ဆိုနယူးယောက်မြို့မှာပြီးခဲ့တဲ့သတင်းပတ်ကပိုကီမွန် Go ဂိမ်းစုပေါင်းကစားပွဲတော်ကျင်းပခဲ့ပါတယ်။2016ခုနှစ်ဇူလိုင်လမှာစတင်မိတ်ဆက်ပြီးခဲ့တဲ့ပိုကီမွန် Go ဂိမ်းကိုစမတ်ဖုန်းလေးတွေနဲ့ကစားရတာဖြစ်ပြီးအေးအာနည်းပညာနဲ့ပိုကီမွန်အကောင့်လေးတွေကိုလိုက်ဖမ်းရတာပါ။အမေရိကန်ပြည်တော်ဆိုမှာကျင်းပတဲ့ခုနှစ်နှစ်သက်တမ်းအတွင်းဒီနှစ်ပွဲတော်ဟာအကြီးဆုံးဖြစ်ပြီးလူပေါင်း 9,000 ကျော်၃ရက်ကြာကျင်းပတဲ့ပွဲတော်ကိုတက်ရောက်ခဲ့ကြတယ်လို့ပွဲကိုစီစဉ်တဲ့သူတွေကပြောပါတယ်။အဲ့ဒီတည်းက80ရာခိုင်နှုန်းလောက်ဟာတခြားနေရာတွေကလာကြတဲ့သူတွေဖြစ်ပြီးတော့မရောက်ဘူးတဲ့နေရာမတွေ့ဘူးတဲ့လူတွေနဲ့တွေ့ဆုံကြတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။လမ်းလျှောက်ပြီးပိုကီမွန်အကောင့်လေးတွေကိုလိုက်ဖမ်းရတဲ့ဒီဂိမ်းကစားတဲ့အတွက်လဲကိုယ်လေးချိန်ပေါင်100လောက်ရောက်ကြသွားပြီးဘဝအပြောင်းလဲဖြစ်ခဲ့တယ်လို့ပစိဖိနီးယားပြည်နယ်ကကစားသူတို့ကပြောပါတယ်။အချက်လက်တွေကိုမှတ်တမ်းတင်ထားတဲ့ Active Player Website ကအချက်လက်တွေအရ2022ခုနှစ်ဇန်နဝါရီလကတည်းကဆိုရင်ကမ္ဘာတစ်ဝှမ်းလုံးမှာဒီဂိမ်းကိုကစားတဲ့သူတစ်လကိုတန်80ရှိပါရဲ့ရှင
်။ဗြိတိန်နိုင်ငံ West Sussex ဒေသ5 Oak အရက်မှာမြေရိပ်ဆက်ကားမောင်းပြိုင်ပွဲကို14နိုင်ကြာကျင်းပခဲ့ပါတယ်။ပြိုင်ပွဲကိုအပတ်500မောင်းရတဲ့ဒီပွဲမှာပါဝင်သူတွေဟာပြိုင်ကားမောင်းသူတွေလိုဝစ်ဆုံပြေဝစ်ဆင်ထားကြပြီးတော့စနေနေ့ကလေးကစလိုက်တဲ့ပြိုင်ပွဲဟာတနင်္ဂနွေနေ့အထိကြာမြင့်ခဲ့တာပါ။ဗြိတိန်မြေရိပ်ဆက်ကားမောင်းပြိုင်ပွဲအသင်းရဲ့အနှစ်90မြောက်နှစ်ပတ်လည်အထိမ်းအမှတ်ဖြင့်ပုံမှန်12နိုင်ကြာပြိုင်ပွဲထံ2နိုင်ပိုကြာခဲ့တာပါဒီပြိုင်ပွဲမှာအသင်းပေါင်း50ပါဝင်ခဲ့ပြီးအမေရိကန်နဲ့ဥရောပနိုင်ငံတွေကပြိုင်ကားမောင်းသူတွေလည်းပါဝင်ခဲ့ပါတယ်ဒီမြေရိပ်ဆက်တွေရဲ့အမြန်ဟာတနိုင်ကိုမိုင်50နှုန်းနဲ့မောင်းနေနိုင်တာပါတခြားပြိုင်ကားပွဲတွေမှာလိုပဲလက်စီဖြည့်ပေးရသူတွေကားလိုအပ်ချက်တွေကိုချက်ချင်းပြင်ဆင်ပေးနိုင်သူတွေဘေးကနေစောင့်ကြည့်နေပြီးဒီနှစ်အတွက်အနိုင်ရသားတဲ့အဖွဲ့ကတော့ Bulls Eye ပြိုင်ကားအဖွဲ့ဖြစ်ပါတယ်ခင်ဗျာ
ဘရာဇီးလနိုင်ငံမှာတဲထိတ်ရင်ဖို့စွန့်စားရတာကိုစိုက်တဲ့သူတွေအတွက်နှစ်စဉ်ကျင်းပတဲ့စက်ပြွက်ကားပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။မီနစ်ဂါရီယက်စ်ပီနယ် ဘဲလူ horizontal မြို့အနီးကတောင်တန်းတွေပေါ်မှာအင်ဂျင်မပါတဲ့ဆက်ပြခွဲကားသေးလေးတွေကိုတောင်ပေါ်ကအချိန်နဲ့လှိမ့်ချပြီးတော့ရှင်ပြန်ရတာပါကားလေးတွေဟာတောင်ပေါ်ကလှိမ့်ချတဲ့အချိန်ကြောင့်တနအီကူ100ကီလိုမီတာကျော်နှုန်းထိသွားနိုင်ပါတယ်ဒီကားလေးတွေမှာအင်ဂျင်မပါပေမဲ့အချိန်ထိန်းနိုင်ဖို့အတွက် hand brake တော့ပါပါတယ်ဒီကားလေးတွေကိုတက်တာဂျမမဟုတ်တန်လေးတွေနဲ့တိစောက်ထားတာဖြစ်ပြီးတော့အရှိ3မီတာကနေ9ပေလောက်ရှိပါတယ်ပုံစံ2မျိုးနဲ့ရှင်ပြန်ကြရပြီးရိုးရိုးနဲ့ flex ပြန်ပွဲတွေဖြစ်ပြီးတော့ flex ပြန်ပွဲမှာပိုကြီးတဲ့ကားတွေပါဝင်ပြီးကီလို60အထိလေးပါတယ်။အနုပညာလက်ရာပြပွဲတွေနဲ့ယဉ်ကျေးမှုကပွဲတွေပါဝင်တဲ့ဖူရာတာယဉ်ကျေးမှုပွဲတော်ရဲ့အထူးကအစိတ်ပိုင်းအဖြစ်ဒီကားပြန်ပွဲကိုကျင်းပကြတာပါရှင
်။ကိုလံဘီယာနိုင်ငံမှာပြီးခဲ့တဲ့အပတ်ကကမ္ဘာအပြင်ထူရဲနေကိုကျင်းပခဲ့ပါတယ်။မန္တလေးမြို့တောင်ဘက်မှာရှိတဲ့အီတာဂွင်းရပ်ကွက်မှာနှစ်စဉ်ကျင်းပတဲ့ဒီကမ္ဘာအပြင်ထူရဲနေမှာပါဝင်တဲ့သူတွေဟာအနားယူဖို့အတွက်အကြောင်းပြချက်ကောင်းကောင်းရပြီးပါဝင်ကြတာပါ။မီလာတရက်နေ့ကမ္ဘာအလုံသမားနေနဲ့ဆန့်ကျင်ဘက်တခုခုလုပ်တဲ့အနေနဲ့အခုလိုဘာမှမလုပ်တဲ့နေ့အပြင်းထူတဲ့နေ့ဖြစ်ဆင်နွှဲကြတာပါလို့စီစဉ်လူတို့ကပြောပါတယ်။1985ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ဒီပွဲကိုဖန်တီးခဲ့သူကအပြင်းကြီးတဲ့အတွက်တခြားတိုးတက်မှုတွေဖြစ်စေတယ်လို့လည်းပြောပါတယ်။ဒီပွဲကိုဆင်နွှဲဖို့အတွက်ရက်ကွက်အတွင်းကလူတွေကိုဘေးကနေရက်ကြည့်မနေပဲအားလက်တဲ့အချိန်မှာပါဝင်ဖို့ဖိတ်ခေါ်ခဲ့ပြီးတော့အနုပညာရှင်တွေရဲ့ဖျော်ဖြေရေးတွေလည်းပါဝင်ပါတယ်။အနုပညာလက်ရာတွေဖန်တီးဖို့နဲ့တီးဆိုဖျော်ဖြေရေးတွေအတွက်လည်းမြို့တော်ခမ်းမကိုပြောင်းလဲခဲ့ပြီးတော့မြို့ကြီးတွေမှာမယံမနာလှုပ်ရှားမဲ့အစားကမ္ဘာအပြင်ထူတဲ့နေ့ဟာအေးအေးဆေးဆေးပြုမှုလှုပ်ရှားဖို့လုံခြုံရေးပွဲလည်းဖြစ်ပါတယ်ခင်ဗျာ
။ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငင်းချင်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကနေဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကို Facebook Messenger ကနေလည်းတဆင့်ဆက်သွယ်နိုင်ပါတယ်အခုတော့အကြံရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လုံးကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံရေးဆိုရအန်ယူဂျီနဲ့အဆက်ဆက်လုပ်ခဲ့ရလေဆိုတဲ့အကြောင်းပြချင်းနဲ့မြန်မာနိုင်ငံခြေဆိုင်အရှိတီမော်တန်ရုံယာယီတောင်ဝန်ကိုစစ်ကောင်စီကနိုင်ငံကနေနှင်ထုတ်လိုက်ပါတယ်စတေမလာတရက်နေ့မတိုင်မီနိုင်ငံကထွက်ခွာဖို့ပြီးခဲ့တဲ့တောက်ချန်နေ့မှာပဲတန်တမန်စာနဲ့အကြောင်းကြားခဲ့တဲ့အကြောင်းနိုင်ငံယာယီဌာနလူမှုကွန်ရက်စာမျက်နှာမှာဒီနေ့ပဲသတင်းထုတ်ပြန်လိုက်တာပါအကြမ်းဖက်လုပ်ရက်တွေနဲ့ဆက်နွယ်နေတယ်လို့စစ်ကောင်စီကဆွဆွဲထားတဲ့ NUG နဲ့ထိတွေ့ဆက်ဆံတာနိုင်ငံဆက်ဆံရေးကိုထိခိုက်စေရလို့ရဲ့အဖြစ်နဲ့လည်းဖော်ပြခဲ့တာပါရှီတီမော်ဆွေရတော့တန်တမန်နဲ့ထုတ်တဲ့စစ်ကောင်စီလုပ်ရက်ကိုရှုတ်ချရောင်းပြောဆိုလိုက်ပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကြိုးပမ်းမှုတွေကိုအားပေးထောက်ခံမှုအရေးကြီးအောင်နဲ့မြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်သွားမယ်အကြောင်းပြောဆိုတုံ့ပြန်ခဲ့ပါတယ်ရုရှားရဲ့ cruise missile drone 4ခုကိုညဘက်မှာဂျားပြတ် hunter ပစ်ခတ်နိုင်တဲ့အကြောင်းယူကရိန်းကဒီနေ့ပဲပြောလိုက်ပါတယ်ဒါပေမဲ့လည်းပစ်ခတ်ခဲ့တဲ့နေရာကိုတော့အတိအကျမပြောပါဘူးစနေနေ့ညမှာပြောကြားတဲ့သမ္မတဗလိုဒီမီယာဇလန်စကီရဲ့ညစဉ်မင်းငွန်းမှာတော့ဩဂုတ်လရဲ့နောက်ဆုံးစနေနေ့တိုင်းယူကရိန်းရဲ့အရက်ဖက်နဲ့စစ်ပတ်ဆိုင်ရာလေကြောင်းဝန်ထမ်းတွေတဲ့အားလက်ရဲ့ဖြစ်သတ်မှတ်ထားကြောင်းပြောဆိုသွားပါတယ်။ဩစတြေးလျနိုင်ငံမြောက်ပိုင်းကကျွန်းပေါ်မှာဒီကနေ့စီးရဲလေ့ကျင့်ရင်လေရင်ပြက်ကျရာကအမေရိကန်မရိစတီ3ဦးသေဆုံးပြီး20ထဏ်းရရသွားပါတယ်။မယ်ဗီကျွန်းမှာဒေသဆန်တော်ချိန်မနက်9နာရီခွဲလောက်ကလေရင်ပြက်ကျရာကလိုက်ပါလာသူ23ဦးနဲ့3ဦးသေပြီးကျန်ထဏ်းရရသူတွေမှာ9ယောက်ရဲ့အခြေအနေကစိုးရိမ်ရတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်လုံးကြီးညာဖေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေးမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမ်းပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Deer နဲ့ TN1 တို့ဖြစ်ပါတယ် View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရင်နိုင်ပါ
This program has come to you from the Voice of America, Washington.